Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington ni Review American tan gan ni 2020 August 17 ye. Chetabri ni mane khin season rwe go Myanmar Sanra Day mane 6 na yi ka ni 9 na yi thi. Line no meter 2440 ne 51. Line line meter 190 rwe ka ni thaut lan pe ni ba bi. Chuma khin myo tat ba. Di mane khin tadin rwe go ko yan men thon na tu pyo pya pe ba me. Australia နိုင်ငံ Victoria ပြည်နယ်နဲ့ New South Wales ပြည်နယ်တွေမှာ COVID-19 နဲ့သေဆုံးသူဟာတရက်ထဲမှာ22ဦးစံချိန်တင်သွားတယ်လို့နောက်ထပ်အကူးဆက်ခံရသူကလည်း400ကျော်သွားပါတယ်။ဇွန်လကုန်လောက်မှာစပြီးဒီရောဂါအကူးဆက်ခံရသူတိုးလာတာကြောင့်ချက်ချင်းပဲအသွားလာတင်းတင်းကျပ်ကျပ်ပြည်ပင်ခဲ့တဲ့ Victoria ပြည်နယ်မှာအခုသေဆုံးသူအများစုဟာအသက် 80 ကနေ 90 ကျော်ဖြစ်ပြီးအသက်100ကျော်အဖွားအဝတူလည်းပါပါတယ်။ New Zealand နိုင်ငံမှာတော့အော့ကလန်မြို့မှာအိမ်နောက်စုတစ်ခုရဲ့မိသားစုဝင်၄ဦးမှာ COVID-19 အကူးဆက်ခံခဲ့ရတဲ့နောက်နယူးဇီလန်ဝန်ကြီးချုပ်ကအင်္ဂါနေ့မှာဒီမြို့ကိုအသွားအလာပိတ်ပင်ကန့်သတ်လိုက်ပါတယ်။ဗိုလ်တပ်ဖူးနေမှာတော့လွှတ်တော်ဖြတ်သိမ်းရေးကိုရှေ့ဆိုင်လိုက်တဲ့အတွက် September 19ရက်မှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲလည်းရှေ့ဆိုင်ဖို့ဖြစ်လာနိုင်ပါတယ်။ COVID-19 ကာယောဂါအကူးဆက်ခံရသူဟာဗိုလ်တပ်ဖူးနေအထိဆိုကမ္ဘာတစ်လွှားမှာလူပေါင်းတန်း20ကျော်ရှိပြီးသေဆုံးသူက9သိန်းခွဲရှိနေတယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးဆက်ခံသူ9သန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ Brazil ကအကူးဆက်ခံသူ3သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအိန္ဒိယကအကူးဆက်ခံသူ2သန်းကျော်နဲ့တတိယအများဆုံးပါ။ဒီရောဂါဖြစ်ပွားမှုကြောင့်ကမ္ဘာတစ်လွှားအားကစားခံတာတွေလည်းအရိုက်ခတ်ခံနေရပါတယ်။အင်္ဂါနေ့ကတော့ American College အားကစားသမားများ Conference ကလာမယ့်ဆောင်းပေါရာသီဘောလုံးပွဲတွေကိုရွှေ့ဆိုင်းနိုင်ကြောင်းကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရကြတဲ့အတွက်ငှက်ဖျား TB အဆုတ်နာနဲ့ HIV AIDS ရောဂါနဲ့သေဆုံးရသူအရေအတွက်တဟုန်တို့မြင့်တက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆေးပညာရှင်တွေကသတိပေးလိုက်ပါတယ်။ COVID-19 ကြောင့်အသွားအလာတွေပိတ်ထားတာနဲ့ဒီရောဂါကူးစက်ခံမှာကျောက်ပြီးဆေးရုံဆေးခန်းမသွားရကြတာကြောင့် TB ပိုးရှိမရှိစမ်းသပ်ဆစ်ဆေးသူအရေအတွက်ရော့လာတဲ့အပြင်ဆေးလာထုတ်တဲ့လူနာအရေအတွက်လည်းရော့လာနေတာတွေ့ရတယ်လို့တောင်ဘရစ်ကအဆိုရရဲ့ COVID-19 ဆိုင်ရာချန်ပေးကော်မတီအကြီးအကဲကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာဆလင်ကာရမ်ကပြောပါတယ်ကူးစက်ရောဂါနဲ့နှစ်ဆန်လူပေါင်းသန်းနဲ့ချီသေဆုံးနေရတာဖြစ်ပြီးဒီထဲကအဆိုးဆုံးဒေတာတွေကတော့အာဖရိကဆာဟာရာအောက်ပိုင်းဒေတာနဲ့တောင်အာရှဒေတာတွေဖြစ်ပါတယ်တကွေးကျန်းမာရေးနဲ့အပူပိုင်းဆေးပညာဆိုင်ရာလန်ဒန်ဆေးကျောင်းက TB ရောဂါအထူးကျွမ်းကျင်သူဒေါက်တာဖင်မက်ကွတ်ကလည်းTB ရောဂါတိုက်ဖျက်ရေးအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါရဲ့သက်ရောက်မှုကြီးမားတဲ့အထောက်အထားတွေပိုးပြီးတွေ့လာနေရတယ်လို့ပြောပါတယ်။ဒီကာယောဂါကြောင့် HIV AIDS ဝေဒနာရှင်တွေအတွက် ARVC ပါဝင်ကူးစက်ရောဂါတွေအတွက်မရှိမဖြစ်လိုအပ်တဲ့ဆေးရဖို့လည်းအခက်အခဲတွေရှိနေတာကစိုးရိမ်စရာအနေအထားဖြစ်နေတာပါ။ London Imperial College ကသုတေသနပညာရှင်တွေကတော့ဒီ2020မှာအာဖရိကဒေသတွေငှက်ဖျားနဲ့တေဆွန်အသူနှဆတိုးလာနိုင်တယ်လို့သတိပေးနေပါတယ်။တရုတ်ရဲ့စီးပွားရေးအင်အားဟာဆီယေကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနှီးလန်းမျိုးတွေနဲ့ချိမ့်ချောက်မှုပိုပြီးကြီးမားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပ်ဖူးနေမှာချိတ်ပြည်သူသမ္မတနိုင်ငံအထက်လွှတ်တော်မိန်ကွန်းပြောကြရမှာထည့်သွင်းပြောဆိုလိုက်ပါတယ် CCP တရုတ်ကွန်မြူနစ်ပါတီရဲ့အနိုင်ကျင့်မှုနဲ့ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဟာဒီကနေ့ကာလအတွက်ပိုကြီးမားတဲ့ချိမ့်ချောက်မှုဖြစ်နေကြောင်းနဲ့ CCP ရဲ့လှုပ်ဆောင်မှုတွေကလည်းကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းဟာရုံးမထွက်နိုင်အောင်ဖြစ်နေပြီးဒါမျိုးကိုဆိုဗီယက်ယူနီယံတုန်းကတခါမှမကြုံခဲ့ရဘူးလို့လည်းပြောပါတယ်။ဒါအပြင် TikTok နဲ့ WeChat တို့လိုတရုတ်ရဲ့ media apps တွေကလည်းအမျိုးသားလူကြုံရင်းအတွက်ရောအချက်နဲ့အခုယူခံရမှာအတွက်ပါအန္တရာယ်ရှိနေတယ်လို့ဝန်ကြီးပွန်ပီယိုကသတိပေးပါတယ်။ဥရောပလယ်ပိုင်းဒေသကိုသတင်းတစ်ပတ်ကြာတောရောက်နေတဲ့ဝန်ကြီးပွန်ပီယိုကချိတ်ပြည်သူသမ္မတနိုင်ငံဝန်ကြီးချုပ် Andrew Burbidge နဲ့ Prague မှာဗိုလ်တပ်ဦးနဲ့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်ကအထက်လွှတ်တော်အမကမ်လာဟဲရစ်စ်ကိုဒုသမ္မတလောင်းဖြစ်နဲ့သူနဲ့အတူရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်လိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်နဲ့ American ပြည်ရင်းနိုင်ငံရေးအတိုင်းဝိုင်းကတုံ့ပြန်ပြောဆိုမှုမျိုးစုံထွက်လာနေတယ်လို့သူမရဲ့မိခင်ဖြစ်သူရဲ့ဇာတိမြင်အိန္ဒိယနိုင်ငံဘက်ကလည်းဝမ်းသာကြိုဆိုတဲ့သတင်းတွေထွက်လာနေပါတယ်ကမ်လာဟဲရစ်စ်ဟာပြိုင်ဘက်ကိုယ်စားလှယ်လောင်းတွေမျှော်လင့်နေတဲ့ပြိုင်ဘက်မျိုးဖြစ်ကြောင်းသမ္မတထရမ့်ကဗိုလ်တပ်ဦးနယ်မှာ Twitter လူမှုကွန်ရက်ကတဆင့်ရေးသားခဲ့ပါတယ်။ Democratic Party သမ္မတကိုယ်စားလှယ်လောင်းအဖြစ်နဲ့ဥဆောင်ဝင်ရောက်ရှင်ပြိုင်စဉ်ကကနူးပိုင်းမှာထောက်ခံမှုရပြီးရှေ့ကပြေးနေပေမဲ့ အဆုံးသတ်မှာတော့ထောက်ခံသူတဦးမှမရှိတော့ဘဲရွေးကောက်ပွဲကနေထွက်ပေးခဲ့ရတယ်လို့သမ္မတထရမ့်ကရေးသားထားပါတယ်။ Democratic Party ဝင်တွေနဲ့သမ္မတထရမ့်ကိုဆန့်ကျင်သူတွေက Kamala Harris ကိုသူ့သမ္မတလောင်းဖြစ်နေရွေးချယ်လိုက်တဲ့ပေါ်ကြိုဆိုခဲ့ကြတယ်လို့အိန္ဒိယမှာရှိတဲ့သူမရဲ့အမျိုးတွေနဲ့အိန္ဒိယနိုင်ငံသားအများအပြားကလည်းဒီလိုသတင်းကောင်းထွက်ပေါ်လာတဲ့ပုံမှာဝမ်းသာကြိုဆိုခဲ့ကြတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်မှာ VOA American တဲ့ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံအတွင်းကကရင်တိုင်းရင်းသားတွေထူထောင်ထားတဲ့တန်လျင်ချင်းချင်းဥယျာဉ်ပါဝင် Equator စုစခုရရှိထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာလ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကကြေညာလိုက်ပါတယ်။ Nature for Life အကောင့်စင်နဲ့ဒီနှစ်အတွက် Equator စုကိုတကမ္ဘာလုံးမှာမြန်မာနိုင်ငံအပါဝင်နိုင်ငံ10နိုင်ငံကထားနေတိုင်းရင်းသားဒေသခံအုပ်စု10စုကဇွန်လအတွင်းကစခုရရှိခဲ့တာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပမယ်ဒီစုပေးပွဲကိုCOVID-19 ကြောင့်ဗီဒီယိုကတဆင့်ကျင်းပမှာဖြစ်ပြီးစုပေးပွဲကျင်းပချိန်ကကုလသမဂ္ဂဇီဝမျိုးကွဲထိပ်သီးညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပချိန်တွေနဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာတဝန်းကဒေသအဆင့်လူအဖွဲ့အစည်းတွေနဲ့ထားနေတိုင်းရင်းသားတွေကပတ်ဝန်းကျင်ဆိုင်ရာအကြံတဲကိုဘယ်လိုလက်တွေ့ကြကြနဲ့ပြတုံ့ပြန်နိုင်တယ်လဲဆိုတာကိုဒီအခမ်းအနားကနေဖော်ထုတ်ပြသနိုင်မှာဖြစ်တယ်လို့လည်းနယူးယောက်မြို့အခြေစိုက် UNDP ရုံးချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။2020ခုနှစ် Equator စုပေးပွဲမှာပါဝင်မဲ့နိုင်ငံတွေကမြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ကနေဒါ၊ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊ Ecuador ၊ Guatemala ၊ Kenya ၊ Madagascar နဲ့ Mexico နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတွေကတန်လျင်ချင်းချင်းရေးဥယျာဉ်ကနိုင်ငံရဲ့အရှိတောင်ဘက်တန်လျင်မြင့်နောက်ဘက်ကမှရှိပြီးအေကတိတသမသုံးသန်းကျဲဝေါ်ပါတယ်အဲ့ဒီဥယျာဉ်ကိုညီချင်းရင်းနဲ့ကိုပိုင်ပြတန်းကွင်းတဘာဝပဝန်းကျင်ရေရှည်တည်တံ့ရေးနဲ့ဓလိရိုးရာရင်ချင်းမှုထိန်းသိမ်းရေးဆိုတဲ့မျှော်မှန်းချက်တွေနဲ့ကရင်မျိုးသားစီယုံ KNU နဲ့မြန်မာအစိုးရတို့ကြားညီချင်းရင်းလုပ်ငန်းစဉ်စတင်ခဲ့တဲ့2012ခုနှစ်ကတည်းကချူပန်လုဆောင်ခဲ့တာလို့လည်း BNI တိုင်းရင်းသားသတင်းဌာန website မှာဖော်ပြထားပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံကနေဥရောပသမဂ္ဂကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဗိုလ်တုနစ်ကစပြီးအကောက်ခံပြန်လည်စီးကျလိုက်ပြီးဖြစ်ပါတယ်။အခုလိုအခွန်စီးကျလိုက်ပြီးမဲ့ EU အနေနဲ့ COVID-19 တိုက်ဖျက်ရေးမှာကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ EU ရဲ့ကုန်သွယ်ရေးကော်မရှင်နာ Phil Hogan ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးနဲ့အလုပ်သမားခွင့်ရေးတွေကိုလေးစားလိုက်နာဖို့အပူတပြင်းလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ EU ကကမ္ဘောဒီးယားနိုင်ငံကိုကုန်သွယ်ရေးဆိုင်ရာခွင့်ရေးတွေပေးအပ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်သူထောင်ပေါင်းများစွာအတွက်လည်းအလုပ်ကင်ဖန်တီးပေးခဲ့တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာ Hogan ကပြောပါတယ်။ဗိုလ်တုနစ်ကစားလို့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေအပေါ် EU ကပေးအပ်ထားတဲ့အခွန်ကင်းလွတ်ခွင့်အခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့အဓိကပုဂ္ဂိုလ်လုပ်ငန်းဖြစ်တဲ့အထည်ချုပ်ဖနက်လုပ်ငန်းနဲ့ခီးတော်လာရေးလုပ်ငန်းဆိုင်ရာကုန်ပစ္စည်းထုတ်လုပ်မှုတွေကိုအထိနာစေမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုတွေတိတိတသားရှိလာမယ်ဆိုရင်တော့အခွန်ကင်းလွတ်ခွင့်ကိုပြန်လည်ပေးအပ်သွားမယ်လို့လည်းကော်မရှင်နာဟိုဂန်ကပြောပါတယ်။ထိုင်းနိုင်ငံမှာစီမီကန်ဘီယင်စနစ်ပြန်လည်ပြင်ဆင်ရေးကျောင်းသားဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမနစ်ဘုံတုံးတွေကအစိုးရအဖွဲ့ဝင်အသစ်6ဦးထိုင်းဘီယင်ရှေ့မောင်မှာကျန်းသစ္စာချိန်ဆခဲ့ကြပါတယ်။ဘီယင်မဟာဝဇီရလွန်ခေါင်ကနိုင်ငံတွင်းရင်းချင်းရင်းနဲ့တရားဥပဒေစိုးမိုးရှိဖို့ပြောပေမဲ့ဆန္ဒပြပွဲတွေနဲ့မတင်မငြိမ်ဖြစ်နေတဲ့အခြေအနေတွေအကြောင်းပြောကြတာမရှိပါဘူး။ပြီးခဲ့တဲ့လတဲ့အာဏာရပါတီအတွင်းအငင်းပွားမှုတွေကြောင့်ဆိုရအဖွဲ့ဝင်6ဦးယာရီကနှုတ်ထွက်သွားခဲ့တာပါ။ထိုင်းပြည်ရဲ့မဟာဝဇီယာလောင်ကောင်ကဖခင်အရာရာဆက်ခံပြီးနန်းတက်ခဲ့တဲ့2016ခုနှစ်နောက်ပိုင်းကလေးကဆိုရအပေါ်သဘောထားကွဲကန့်ကွက်မှုတွေတဖြည်းဖြည်းချင်းပေါ်ပေါက်လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းထိုင်းနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့အစိုးရကိုဝေဖန်တာတွေနဲ့ပတ်သက်တဲ့လူကြုံရေးဥပဒေအများအပြားကိုလည်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာ Less Majesty လို့ခေါ်တဲ့တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်မိသားစုတွေကိုထိပါပြောဆိုရင်2015နှစ်အထိကြာခံရနိုင်ပါတယ်။ဒီကုချိန်ထိတိပြမှုနဲ့အရေးယူခံရတဲ့ចောင်းသားတယောက်မှမရှိသေးပေမဲ့နှစ်ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့နိုင်ငံတော်သစ္စာဖောက်ပြမှုတွေနဲ့ဆွဲချက်တင်ထားပါရခင်ဗျာ အိန္ဒိယနိုင်ငံတောင်ပိုင်းဘင်္ဂလားမြို့မှာရဲနဲ့စစ်နှက်ပြသူတွေအကြားရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်လူသုံးသေဆုံးကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဥပဒေပြုအမှတ်တအုပ်ရဲ့တူတော်ဆက်သူတယောက်ကတမန်တော်မိုဟာမက်ကို Facebook စာမျက်နှာပေါ်ကနေပုတ်ခတ်ရေးသားခဲ့တဲ့ post တစ်ခုကြောင့်မချေနှက်ကြတဲ့စစ်နှက်ပြသူတစုကအင်္ဂါနေ့ညပိုင်းကအဲ့ဒီအမှတ်ရဲ့အင်ရှေ့ကိုသွားပြီးစူဝေးခဲ့ကြရတာကနေအကြမ်းဖက်မှုတွေစတင်ဖြစ်ပွားခဲ့တာလို့ Times of India သတင်းစာကပြောပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေကရဲစခန်းရှိတိရောက်လာပြီးရဲအရာရှိတွေနဲ့ပြည်ပကဖြစ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြလူအုပ်ကိုမထိန်နိုင်တာကြောင့်ရဲကကိုကိုကိုကာကွယ်တဲ့အနေနဲ့တနက်နေ့ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းလဲဘင်္ဂလားရဲဌာနအကြီးအကဲပြောပါတယ်။တမန်တော်မိုဟာမက်ကို Facebook ပေါ်ကနေပုတ်ခတ်ရေးသားခဲ့သူကိုလည်းဖမ်းဆီးထားပြီးစူပူဖြက်စီးဆန္ဒပြသူတွေနဲ့ရဲအရာရှိတွေကိုတိုက်ခတ်ခဲ့သူလူတရာကျော်ကိုဖမ်းဆီးထားကြောင်းလဲရဲကပြောပါတယ်။ဒီစာကိုရေးတင်ခဲ့တဲ့သူကတော့သူ့ Facebook အကောင့်အခိုးယူခံခဲ့ရတာလို့ပြောပါတယ်။ဘင်္ဂလားမြို့မှာလူစုလူဝေးမလို့ရအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။ချက်တာပရင်းနဲ့မတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်ပါအချက်တွေကိုအစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့တာပါဒီချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုနောက်ဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဗိုလ်တူးနေကပြီးဆုံးသွားတဲ့ဆွေးနွေးပွဲမှာအပိုင်း၃ပိုင်းပါအချက်တော်တော်များများကိုညှိနှိုင်းနိုင်ခဲ့တာကြောင့်ရလက်ကောင်းတွေရခဲ့ကြောင်း EAO အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ်။
ဒါ point 1မှာဆိုကျွန်တော်တို့အစငါးချက်ရရှိပြီးတော့အပိုင်းနဲ့မှာဇယားတစ်ကိုရရှိပါတယ်ဇယားနှစ်ကဆက်လက်ဆွေးနွေးဖို့အတွက်ကျွန်တော်တို့မှတ်ချက်ရှိပါတယ်သဘောတူထားတယ်အပိုင်းသုံးမှာဆိုရင်ကျွန်တော်တို့တကူးဆိုရင်ဒီသဘောတူညီချက်ငါးချက်ရှိပြီးတော့ကျန်တဲ့သဘောတူညီချက်ကိုလည်းဆက်လက်ဆွေးနွေးနိုင်အောင်ဒါကျွန်တော်တို့ဒါသဘောထားရှိပါတယ်ခင်ဗျာဒီသုံးချက်ကိုကျွန်တော်တို့ရရှိခဲ့ပါတယ်နောက်တော့ GICS ရဲ့ဘာလဲသွားဖို့လဲကျွန်တော်တို့သဘောတူထားချက်ရှိပါတယ်ခင်ဗျာဒီရလက်ကကျွန်တော်တို့ရဲ့ဒီအလုပ်ငန်းညှိနှိုင်းရဖွဲ့လောက်ရကဆိုရင်ကျလာကောင်းတယ်တူတောင်မျိုးမရှိရလို့ပြောရပါခင်ဗျာ
ဆွေးနွေးပွဲအပိုင်း၃ပိုင်းအနက်ကအပိုင်း၁ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်မှာဆိုရင်အချက်၅ချက်ပါဝင်ပြီးအားလုံးသဘောတူခဲ့တယ်လို့အပိုင်း၂2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုမှာဇယား၁နဲ့ဇယား၂ရှိတဲ့အနက်ကဇယား၁ကိုညှိနှိုင်းနိုင်ခဲ့တာပါအပိုင်းသုံးဒီမိုကရေစီနဲ့ဖက်ဒရယ်တိဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်မှာဆွေးနွေးချက်၈ချက်အနက်က၅ချက်ကိုညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်။ညီလာခံပြီးဆုံးပြီးနောက်ပိုင်းဆက်လက်ဆွေးနွေးဖို့ကြံရှိနေတဲ့အချက်တွေထဲမှာတော့အပိုင်းနှစ်ပါလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုဆိုတာနဲ့အပိုင်းသုံးပါပြည်내နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲဖို့ဆိုတာတွေပါဝင်ပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီးလက်ရှိဆွေးနွေးထားချက်တွေကိုနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကအခုလိုပြောပါတယ
်။ NCA လမ်းပြမြို့မှာကျွန်တော်ကပါတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဟိုညှိနှိုင်းဆွေးနွေးမယ်။ချုပ်တင်ဆောင်ရွက်ဖွဲ့ရတွေဆောင်ရွက်မယ်။နောက်ချက်ကတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းနဲ့ပတ်သက်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်တဲ့အရာပါမယ်ဆိုအဆင့်နှစ်ဆင့်ပါ။အဲ့ဒီအဆင့်နှစ်ဆင့်အတိုင်းကျွန်တော်တို့ကတော့လက်ခံတယ်။ဒါပေမဲ့အသေးစိတ်ကိုဆက်သွားဖို့လိုတယ်။အခုကလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာလက်ခံတယ်ခုနပြောတဲ့ညှိနှိုင်းဆွေးနွေးခြင်းနဲ့ကြိုတင်ဆောင်ရွက်ဖွဲ့ရများဆောင်ရွက်ခြင်းဆိုတဲ့အထိရောက်သွားပြီ။အောက်ကအသေးစိတ်သွားမယ့်ဟာကျွန်တော်တို့ဆက်ဆွေးနွေးဖို့လိုနေတယ်။အဲအဲ့ဒါတော့ဇယားနေ့ထက်မှရောက်သွားတယ်။ဇယားနေ့ထက်မှဆိုဆက်ဆွေးနွေးရမယ့်အပိုင်းတွေကကျွန်တော်ထားခဲ့တယ်။ဒါပေမဲ့ခေါင်းစဉ်နှစ်ခုတော့သဘောတူသွားပြီပေါ့နော်
။ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲရမှာဘယ်သူကရေးဆွဲမလဲ၊ဘယ်လိုအတည်ပြုမလဲ။နောက်ပြည်တော်စုနဲ့ပြည်နယ်ဘယ်လိုအာဏာခွဲဝေမလဲ။ပြည်နယ်နဲ့ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကန့်ညီမှုရှိမရှိကိုဘယ်လိုသုံးသပ်မလဲစတဲ့အသေးစိတ်အချက်တွေကိုအချိန်ယူဆွေးနွေးဖို့လိုအပ်တာကြောင့်နောက်တက်လာမဲ့အစိုးရနဲ့ဆက်လက်ဆွေးနွေးဖို့ချန်လတ်ထားခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောကြားပါတယ်လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲကရရှိတဲ့အချက်တွေကိုတော့ဒီကနေ့ကျင်းပမဲ့ JICM ခေါ် NCA အပြည့်ရဲ့စာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကျားသားပရင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတော့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီခေါင်းဆောင်ပိုင်းအပါအဝင်ရခိုင်လူထုကျန်းမာရေးလှုပ်သားတွေကိုအမျက်ဆုံးပြန်လွှတ်ပေးဖို့ ALP ပါတီကမနေ့ဗုဒ္ဓဘူးနေ့ကတောင်းဆိုလိုက်တဲ့အကြောင်းနှားဆင်ရမှာပါ။အခုလိုရခိုင်ဖွဲ့ချင်းချင်းပြန်ပေးဆွဲခေါ်ဆောင်သွားတဲ့လုပ်ရဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ AA အဖွဲ့ဘက်ကတရားဝင်သတင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင်။ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာ AA ရခိုင်လက်နက်ကိုင်အဖွဲ့လိုယူဆရသူတွေရဲ့ဖမ်းဆီးခေါ်ဆောင်မှုခံရတဲ့အဖြစ်အပျက်တွေတဖြည်းဖြည်းများလာနေချိန်မှာပုံနှချွန်းဒေတာမှာရှိနေတဲ့ ALP တွဲဘက်အတွေ့အမှုတစ်ခိုင်အောင်စိုးတန်းအပါဝင်ဆက်ဆံရေးယုံဝန်တန်းခိုင်ထင်းနဲ့ရခိုင်လူထုကျန်းမာရေးလုပ်သားအဖွဲ့ဝင်၃ဦးကိုဩဂုတ်လ၁၀ရက်နေ့ကမေးမြန်းစရာရှိလို့ဆိုပြီး AA အဖွဲ့ဝင်တို့ခေါ်ဆောင်သွားခဲ့ကြောင်း ALP ပါတီပြောခွင့်ရဗိုလ်မှူးကြီးခိုင်စောများက VOA ကိုပြောပါတယ်
။ကျွန်တော်အတွင်းရမုံကသူ့ရဲ့အိမ်ကအဲ့ဒီမှာပဲ။အဲ့ဒီပုံနာကျော်မျိုးနဲ့အဲမြောက်ကြီးဘာနာမှာသူ့အိမ်ရှိရဲ့ဆရာမ။သူ့အိမ်ရှိသောကကျွန်တော်ရေးဖို့တွေနဲ့ဆေးမှုတွေကိုသူကအဲ့ဒီကိုခိုးတယ်။ခေါ်တော့ကကျွန်တော်ဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ပါတီကဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ဒုစရဥစည်းချုပ်လည်းပါတော့အဲ့ဒီမှာအတွင်းရုံမူနဲ့တွေးတယ်တွေးပြီးအဲ့ဒီမှာသမစကားပြောကြတယ်ပြောပြီးရဓမ္မရပါတီစားပြီးလို့ရှိရင်သူတို့ကညနေပိုင်းကွန်းမရှိပြီးကွန်းဝေဖို့ထွက်တော့တော့ကအဲ့ဒီမှာအကွင့်မှာပေါ့အကန့်လိုက်အကွင့်မှာနေပြီးသားဆိုင်ကယ်အက်ဆီဒန့်ဖြစ်ပြီးအဲ့ဒီမှာရေဖို့တရားကတော့တန်ရရတော့တယ်တရားကတော့ကဆုံးသွားတယ်ကျွန်တော်ကအဲ့ဒီရေးဖို့ကိုတည်တော့တဲ့ရေးဖို့ကိုတကြွဖို့အတွက်ရွာသားတွေကိုကျွန်တော်ကအကူအညီတောက်တယ်အဲ့ဒီကရွာကအုပ်ချုပ်ရေးမှုကိုအကူအညီတောက်တော့ကရွာကအုပ်ချုပ်ရေးမှုကရပါတယ်ဒီနေရာမှာပဲတကြွလို့ရှိနေလေအဆင်ပြေပါတယ်ဆိုပြီးရွာအုပ်ချုပ်ရေးမှုကပြောလို့ကျွန်တော်ကောက်ဆောင်တွေကကျွန်တော်ကိုအကြောက်ကြတော့ကကျွန်တော်ကိုယ်တိုင်ပဲအဲ့ဒီနေရာကိုသွားလိုက်တယ်သွားပြီးကျွန်တော်ရေးဖို့တွေအဲ့ဒီမှာတန်းကြွလိုက်တယ်တန်းကြွလို့ကျွန်တော်တကြွလို့ပြီးလို့ကျွန်တော်ပြန်လာတော့ကဟုတ်မှနောက်မှကြံသေးတဲ့အတွင်းရေးမှုရယ်နောက်ပြီးရေးဖို့တချို့ရသူတို့ကသူတို့ကဖန်ဆီးခေါ်ဆောင်သွားတယ်လို့ကျွန်တော်အဲ့လိုသိရနေဆရာမအ
ေးအေးဖန်ဆီးခေါ်ဆောင်သွားတယ်ဆိုတာဟိုအသေးချာဘာကြောင့်သိရလဲ
ဟုတ်ကဲ့သိရတယ်ဆရာမဘာဖြစ်လို့လဲဆိုလဲလို့ရှိရင်ကျွန်တော်အတုပရှာတဲ့နေရာအထိစကြတဲ့နေရာအထိသူတို့ရေးဖို့တရားကပါတယ်ဆရာမကျွန်တော်တွေ့လိုက်တယ်သူတို့အဲ့ဒီရှင်ကဘာမှမလုပ်ဘူးကျွန်တော်ကိုအဲ့ကျွန်တော်ပြန်လို့လေလာတယ်လာပြီးမှပဲကျွန်တော်အဲ့ဒီအတူတူအကုန်လုံးပြန်လာရတယ်ပြန်လာပြီးကျွန်တော်အတွင်းရင်မုံအိမ်ကိုရောက်တယ်ရောက်ပြီးကျွန်တော်အတွင်းရင်မုံကတော့အဲ့ဒီမှာကြံခဲ့တယ်ကျွန်တော်ကတော့ကဒီကိုကျွန်တော်ပြန်လာတယ်ပြန်လာတော့ကကျွန်တော်ပြန်လာလူကတော့ဘာမှမဖြစ်ဘူးကြံခဲ့တဲ့လူတွေကိုသူတို့ဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဆရာမအဲ့တက္ကစီသမားကလည်းသူပြောပါတယ်တက္ကစီသမားကလည်းဖမ်းသွားတဲ့ဥစ္စာအေးအေးပါသူတို့ကတည်းကကျွန်တော်အေးအေးမင်းများစိတ်ဆစ်စရာရှိလို့ကျွန်တော်ခေါ်ရပါဆိုပြီးတော့ခေါ်တော့တယ်လို့ပြောတယ်သူကတက္ကစီသမားကလည်း
အဲ့လိုဖန်စီခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ကောဘယ်လိုထင်ပါလဲရှင
့်ဆရာမအဲ့ဒီကိစ္စနဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီတစ်ကြိမ်တော့မဟုတ်ပါဘူးနှစ်ကြိမ်သုံးကြိမ်ရှိပါပြီအဲ့လိုသူတို့လုပ်နေတဲ့ဥစ္စာကလည်းအဲ့ဒါကြောင့်ဆရာမအဲ့ဒါဘာကြောင့်ခေါ်သွားလဲဆိုတော့လို့ရှိရင်သူတို့ပဲသိနေလို့ကျွန်တော်ထင်တယ
်ခုလိုဖန်စီခေါ်ဆောင်သွားတဲ့ပတ်သက်ပြီးအာဏာပိုင်တို့အကြောင်းကြားလာသူတို့လူမျိုးရေးအတွက်ကဘယ်လိုနီးလန်းနေနဲ့ဟိုမှာလှုပ်ဆောင်လို့ရလဲ
ကျွန်တော်က NC လက်မဲ့ထုတ်လိုက်တဲ့ဇာနဲ့ကျွန်တော်ပြည်တွင်းထဲမှာတချို့ရောက်နေတယ်တချို့ကနေဆဲမှာတချို့ရှိရယ်လက်နက်ကိုင်နဲ့တချို့ရှိနေတယ်အခုပြည်တွင်းထဲမှာရှိနေတဲ့လူတွေကိုအခုကသူတို့ကဖမ်းသွားရလေပြည်တွင်းထဲမှာရှိနေဆိုတော့ကအောက်ချုပ်ရေးအာဏာကအစိုးရလက်ထက်မှာပြီးရှိတယ်ဆရာမအဲ့ဒီအစိုးရလက်အောက်ချုပ်တဲ့နေရာထဲမှာကျွန်တော်တနက်မကြိုက်ပြည်နေတဲ့လူကိုဖမ်းသွားလို့ရှိရတော့ကအစိုးရနဲ့တက်မတော်မှာတော့တာဝန်ရှိရလို့တော့ပြောလို့ရတော့ဆရာမရောအဲ့အကြောက်တော့ကြောက်ထောက်ပြီဆရာမရဲ့သူတို့ကလည်းတက်မတော်ကိုလေ
သူတို့အားလုံးကိုအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုကြောင်းလဲပုံမှုကြီးခိုင်စောများကပြောပါတယ်အေအဖွဲ့ရဲ့ဖန်ဆီးခေါ်ဆောင်သွားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ VOA ကအေအဖွဲ့တာဝန်ရှိသူတွေကိုအကြိမ်ကြိမ်စ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဟာအရင်ကလက်နက်ကိုင်အဖွဲ့အနေနဲ့နေဆက်မှာအခြေစိုက်လှုပ်ရှားခဲ့ပြီး2015မှာ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးပြည်ရင်းကို2012ခုနှစ်ခေတ်ကဝင်ရောက်လာခဲ့တာပါဒါပေမဲ့လက်ရှိ ALP တပ်ဖွဲ့တချို့ကတော့အိန္ဒိယနဲ့ထိုင်းနယ်စပ်မှာအခြေစိုက်လှုပ်ရှားနေဆဲရှိပါတယ်ရှင်
ရခိုင်ပြည်နယ်လက်နက်ကင်ပြည်ပခါတွေကြောင့်ဒန်းရှောင်နေရတဲ့ဒုက္ခသည်တွေကြောင့်ရာသီတုတ်ကွဲကုဆတ်သူတွေများနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်ကမြတ်တန်ဆောင်စညင်ဝါတောင်ကန်ကြီးစင်ပေါ်ကိုင်းနဲ့ရက်ချောင်းစစ်ရှောင်းစခန်းတွေမှာခလင်းငယ်အပါအဝင်ရာသီတုတ်ကွဲကုဆတ်သူ200ကျော်ရှိနေတယ်လို့အကူအညီပေးရေးအဖွဲ့လုပ်ငန်းမှဥဆောင်နေတဲ့မြတ်တန်ဆောင်ဆရာတော်ကမိတ်ကြပါတယ်ဒီအထက်မှာခလေးငယ်ကတဝက်လောက်ပါနေတယ်လို့လဲဆရာတော်ဥနန္ဒသာရကမိတ်ကြပါဗျာ
ရဘနဲ့လာတော့ကလစ်သေးသေးလေးတွေကစားဖြစ်တယ်အသားတော့တစ်နှစ်ပတ်ဝန်းကျင်လာတော့ယူရနေပြီးတော့ဒီဆစ်ရှင်နှစ်အောက်ဒီအဲ့လိုမျိုးအရွေဆုံးပဲဖြစ်တာကလေးမှလည်းလူကြီးပါကလေးပါအကုန်လုံး200 600ယောက်ဆိုရင်ကလေးအရေအတွက်ကတရားပတ်ဝန်းကျင်လို့ဖြစ်လိမ့်မယ်6လောက်ရှိတယ်ဟုတ်တယ
်ဆစ်ရှောင်းစခန်းမှာနေရအခက်ခဲနဲ့အတူကျမရဲ့ဆောက်ရှောက်မှုအားနည်းတဲ့အတွက်ကုဆတ်မှုတွေတိုးလာမှာကိုလေဆရာတော်ကစိုးရိမ်နေပါတယ်ဆစ်ရှောင်းစခန်းမှာနေထိုင်သူတဦးဖြစ်တဲ့ဥဖြူထွန်းကလည်းရာသီတောက်ွယ်လက္ခဏာတွေခံစားနေရပေမဲ့ကုသဖို့အခက်ခဲရှိနေတယ်လို့ဆိုပါတယ်
အဖျားကသားလာပါ။ကျားလက်ခံခံတကောလုံးကထုံတယ်၊ကြိုင်တယ်၊ကြိုက်တယ်၊ဆေးရရှိတော့ပြီ။ဆောင်းမတွေကပါအပေါင်းကျုပ်ဆေးပြဲထိုးဆေးထိုးလက်ပြီးလွှဲလိုက်တယ်။ကျွန်တော်တို့ကအခက်အခဲကရှိပါတယ်။ဆေးကတော့မပြေပတ်စံပါတယ်၊ရှာပြီးတော့ရတယ်
။ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ဆေးရှောင်စခန်းတွေမှာတပတ်ကို2ကြိမ်ကျန်းမာရေးဆောက်ရှောက်မှုပေးနေပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေခံစားရတဲ့ဆိုရင်ကျန်းမာရေးဌာနကိုမဖြစ်မနေသတင်းပို့ဖို့ညွှန်ကြားထားတယ်လို့ပြောပါတယ်ဒါပေမဲ့လေရာသီတောက်ွယ်ဖြစ်ပေါ်မှုနဲ့ပတ်သက်လို့တိတိကျကျအချက်လက်မျိုးတော့မရှိဘူးလို့လည်းလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။ရာသီတောက်ွယ်လို့ပါလို့လည်းကျွန်တော်တို့ report ယူပါတယ်။ဒါပေမဲ့လည်းခုနကလိုပြင်းထန်တဲ့ဆင်းတက်စရာမလိုတဲ့အားမျိုးဆိုတော့ကျွန်တော်တို့လည်းယူပြီးရမသိဘူး။ဟို community ကပဲဖြစ်ဖြစ် media ဖြစ်ဖြစ် mail ဥခါမှကျွန်တော်တို့ကပြန်ပြီးဒီကမှသိတာမှား
ရခိုင်ပြည်နယ်မှာလက်နက်ကင်ပလိပခတွေကြောင့်နေရဆုတ်ခွာထွက်ပြေးနေရသူ2000ကျော်ရှိတယ်လို့ဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအစည်းအရုံး IEC ကခန့်မှန်းထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့မြန်မာနိုင်ငံမှာဇွန်လကနေစက်တင်ဘာလမိုးရာသီကာလမှာရာသီတောက်ကွေးဖြစ်ပေါ်လေးရှိပြီးရောဂါပြင်းထန်တဲ့အခါအသက်ဆုံးပါတဲ့အထိကြုံလေးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။
ဆလဗီကဗမီဒီယာတွေထဲမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းဆောင်မတချို့ကိုမူရင်းအပေါ်မှာပြတ်ထွက်မှုပြီးကိုမိုးစင်ဆန်းနဲ့အတူပြောပြလိုပါတယ်ကျွန်တော်ကျော်စန်သာပါစီမင်းဥပဒေချိုးဖောက်နေတယ်လို့ဆိုဆွဲခံရတဲ့တရုတ်မျိုးစစ်ရမှုသားယုံကိစ္စတွေကိုမြန်မာအစိုးရစုံစမ်းစစ်ဆေးမှုဆိုတဲ့ခေါင်းစဉ်နဲ့ Nikki Asia Review က Unity Nita ရေးတဲ့ဆောင်မကိုပြုစွာပြောပြပါလိမ့်ခင်ဗျာမြန်မာထိုင်းနယ်စပ်မှာတရုတ်တို့ရဲ့ဒေါ်လာ35,000တန်မျိုးစစ်စီမံကိန်းဟာအစကတည်းကအငင်းပေါ်စရာရှိလာခဲ့ပါတယ်။ဟောင်ကောင်မှာမှတ်ကွန်းနေတဲ့ရာထိုင်း International Holding Group ဟာစတူရန်ကီလိုမီတာ120ကျယ်တဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းကိုပန်းဖြေစရာပြင်ထန်နေအောင်ပြုလုပ်နေပြီးဒီစီမံကိန်းဟာအစကတော့အစင်းမြင့်အင်အားစီမံကိန်းငယ်တစ်ခုအဖြစ်ခွင့်ပြုချက်ရရှိခဲ့တာဖြစ်တယ်လို့ရေးပါတယ်။ဒီမြို့သစ်မှာကစီနိုလမ်းကစားရုံပေါင်းများများစွာစတင်ပေါ်ပေါက်လာခဲ့တယ်လို့မင်းတက်ကစပြီးဒေသခံမီဒီယာတွေကရေးကြပါတယ်။ဒီလမ်းကစားရုံတွေဟာတကယ်တော့တရုတ်ပြည်နဲ့ကမ္ဘောဒီးယားကမောင်းထုတ်ခံရတဲ့လမ်းကစားသမားတွေအတွက်အွန်လိုင်းဆက်လက်ကစားနိုင်စရာနေရာတွေဖြစ်လာတယ်လို့လည်းအဲ့ဒီမီဒီယာတွေကကြေပြီးဖော်ပြထားပါတယ်။ဒီစီမံကိန်းတည်ဆောက်ရေးအတွက်အလုပ်သမားတွေကိုလည်းတရုတ်ပြည်ကသာခေါ်ဆောင်လာတဲ့အတွက်မြန်မာဒေသခံတွေဟာတစုံတရာအကျိုးအမြတ်များရှိဘူးလို့လည်းရေးထားပါတယ်။ DRT website မှာတော့ဒီစီမံကိန်းဟာတရုတ်ရဲ့ Belt and Road ကကမ္ဘာလမ်းစီမံကိန်းနဲ့ဆက်ဆက်နေတယ်လို့ဖော်ပြထားပါတယ်။သို့တော်လည်းပဲတရုတ်အစိုးရကတော့ဒီစီမံကိန်းဟာသူတို့နဲ့မပတ်သက်ကြောင်းမြန်မာနိုင်ငံဆရာတရုတ်ဆံမကြီးမကြသေးခင်ကဗိုလ်ချုပ်မကြီးမင်းအောင်ဟန်နဲ့တွေ့ဆုံစဉ်ပြောခဲ့တယ်လို့ကိုကဖော်ပြထားပါတယ်ဒီစီမံကိန်းဟာခွင့်ပြုချက်ကိုကျော်လွန်ပြီးလုပ်နေရဲဆိုတာပြီးခဲ့တဲ့လတုန်းက Frontier နဲ့ပြုလုပ်ခဲ့တဲ့အင်တာဗျူးမှာယာတိကိုစလေကဝန်ခံထားပါတယ်လောလောဆယ်မှာလည်းဒီစီမံကိန်းတည်ဆောက်မှုတွေကိုရပ်ဆိုင်းထားပြီးမြန်မာယဉ်ညိမြုံနံမှုကော်မရှင်စီကနောက်ထပ်ခွင့်ပြုချက်စောင့်နေတယ်လို့ပြောကြောင်းဖော်ပြပါတယ်ရွှေကုတ်ကဟာတရင်သဘုံတွေရဲ့ဒေတာအပြည့်ခတ်ရဆက်တဲ့နယ်မြေမှာရှိနေတဲ့အတွက်ယာတိကုမ္ပဏီအနေနဲ့စီကံစီမင်းတွေကိုဆောင်ထွက်ဖို့ဖြစ်နိုင်နေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီယာတိနဲ့လက်တွဲလုပ်ကိုင်မဲ့မြန်မာပါတနာကုမ္ပဏီတစ်ခုဟာလည်းမြန်မာစစ်တပ်နဲ့ဆက်ဆံနေပါတယ်။စီးပွားရေးအကျိုးအများအမှတ်ခံချက်ရရှိရေးဟာအပြည့်ခတ်ရဆက်ရေးရဲ့သဘောတူညီချက်မှာပါဝင်နေတယ်လို့မြန်မာစစ်တပ်ဘက်ကပြောတဲ့အကြောင်းလည်းဖော်ပြပါတယ်။ဒါမှဒီရွှေကုတ်ကိုစီမံကိန်းအပေါ်ပြည်သူလူထုရဲ့အဆိုးမြင်နေတဲ့အယူအဆကအစိုးရကိုဝန်ဆွတ်စေဖို့ဖိအားပေးနေခြင်းဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကဗျံပဏာနဲ့အာနာရှင်အဓမ္မအရင်းရှင်စနစ်ထွန်းကားနေခဲ့တယ်လို့သတ်မှတ်ယူကပြောထားသလိုဒီနေ့တိုင်လည်းပဲအဲ့လိုဖြစ်နေပြီးတရားစတာနဲ့အင်ချမ်းမြေလုပ်ငန်းတို့သဘုံတွေဒါမှမဟုတ်စစ်တပ်နဲ့ဒါနိုင်ငံရေးအဆက်အနွယ်ကောင်းတဲ့လူတွေသတိတွေကချုပ်ကန့်ထားစေဖြစ်တယ်လို့ရေးထားပါရယ်ဥပဒေကိုလိုက်နာမှုပြပြလေးလေးနိုင်ငံသားယင်းဤမြောက်နံသူတွေအနေနဲ့သင့်လျော်တဲ့မြမပြည်တွင်ပါတနာတွေကိုဆ ਾਇ ရခက်ခဲလေးဖြစ်ပြီး နိုင်ငံရာရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ဖို့အတွက်ဆိုရင်စီမင်းဥပဒေကိုပုံမခိုင်မအောင်မလွဲ့မစေလှုပ်ဆောင်ရမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
ကျွန်တော်ကတော့မျိုးစစ်ဆန်မှာအခုဆက်ပြီးတင်ပြမှာကတော့ What's behind mainland Southeast Asia's surprising success against COVID-19 အရှေ့တောင်အာရှနိုင်ငံတွေရဲ့ COVID-19 ကပ်ရောဂါကာကွယ်ရမှာအံ့ဩဖွယ်ရအောင်မြင်မှုတွေရရှိနေတဲ့နောက်ကွယ်မှာဘာတွေရှိနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Joshua Kalansin ရေးသားထားတဲ့ဆောင်းမကိုကောက်နှုတ်တင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံကလွယ်ပြီးအရှေ့တောင်အာရှကကျန်တဲ့၅နိုင်ငံကအာရှပစိဖိတ်ဒေသမှာအဆင်းရဲဆုံးနိုင်ငံတွေဖြစ်ကြပါတယ်။မြန်မာအပါအဝင်ဒီနိုင်ငံတွေဟာနိုင်ငံရေးအရအစောပိုင်းမှာခြေကျော်လက်ချော်ပြုမှုတွေရှိပေမဲ့ကိုဗစ် -19 ကပ်ရောဂါကိုကာကွယ်နိုင်ခဲ့ပြီးဖွံ့ဖြိုးတဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်အစုထက်တောင်ရောဂါကာကွယ်ရေးမှာပုံမထိရောက်စကိုင်းတည်နိုင်ခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ VN နိုင်ငံမှာလူပေါင်း65သန်းလောက်နေထိုင်ကြပြီးတိုင်းနယ်နယ်အထိသေဆုံးသူမဆိုးလောက်ပဲတိုးလာပြီးရောဂါကူးစက်မှုကတော့984ယောက်ပဲရှိပါတယ်။လူဦးရေတန်း80လောက်နေတဲ့ထိုင်းနိုင်ငံမှာသတင်းပတ်တွေနဲ့ချီပြီးလူမှုအတိုင်းဝန်ကြားကူးစက်မှုမရှိပဲကူးစက်သူစုစုပေါင်း3300ရှိပါတယ်။မြို့တော်ဘန်ကောက်နဲ့နိုင်ငံရဲ့တခြားဒေသတွေမှာလူအများစုကပုံမှန်ပြန်ဖြစ်လာကြပါတယ်။အမေရိကန်ကလူပေါင်း22သန်းလောက်နေတဲ့ဖလော်ရီဒါနဲ့ရှင်ကျင်ဖလော်ရီဒါမှာပြင်းပြင်းနေစဉ်ကူးစက်မှုအသစ် 6600 လောက်ရှိတယ်လို့ဆောင်းမမှာကူးကားဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားမှာကူးစက်မှုပေါင်း200လောက်ရှိပြီးအမေရိကန်ကခီးသွွားတွေကိုလက်ခံနေတဲ့အတွက်ဒါဟာနိုင်ငံတချို့သာပြုလုပ်နိုင်တဲ့စံစားမှုမျိုးဖြစ်ပါတယ်။လာအိုမှာအတူပြုကူးစက်သူ20သာရှိပြီးမြန်မာနိုင်ငံတို့မှာယောဂကူးစက်သူ360ရှိပါတယ်။အမှန်တကယ်ကူးစက်ခံရသူရေတော့ကဒီထက်များနိုင်ပေမဲ့သူတို့ရဲ့စံစားမှုကကမ္ဘာပေါ်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးမှာအခြေအနေကောင်းတဲ့နိုင်ငံတွေအဖြစ်ရပ်တည်နေတာပါ။တောင်ပိုင်းပင်လယ်တွင်းအိန္ဒိချင်းနိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကတော့ယောဂကူးစက်မှုတွေကြောင့်ဒုက္ခရောက်နေကြရတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။VN နိုင်ငံကကိုဗစ် -19 ကပ်ရောဂါကိုနယ်နိမိတ်တွေပိတ်ပစ်တာအသွာလာကန့်သတ်တာနဲ့အများပြည်သူအတွက်ကျန်းမာရေးအစီအစဉ်တွေပြုလုပ်ပြီးတုံ့ပြန်ခဲ့ပြီးမြန်မာ၊ထိုင်း၊ကမ္ဘောဒီးယားတို့ကဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံကခီးသွွားလာမှုအလုံးကိုရပ်ပစ်လိုက်တယ်လို့ဆောင်းမမကူကဖော်ပြထားပါတယ်။ရန်ကုန်၊ဘန်ကောက်နဲ့ဟိုချီမင်းလိုလူနေထူထပ်တဲ့နေရာမှာယောဂထိန်းချုပ်နိုင်တာဟာတုံ့ပြန်တဲ့မူဝါဒကြောင့်ဖြစ်တယ်လို့အရင်ကဖြစ်ခဲ့မှုတဲ့ SARS လိုယောဂမျိုးကိုကူးစက်မှုတန်ခံနိုင်ရရှိတာကြောင့်လည်းဖြစ်နိုင်တယ်လို့ဆောင်းမချင်းကသုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ www.worldpoliticsreview.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တို့ရရှိမှာဘရုဆဲလ်နားဆင်ကြမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်တို့မှားယွင်းနေတယ်လို့သိရပါတယ်။ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လား။အထူးသဖြင့်အုပ်ချုပ်ရေးရန်တရားဆိုင်ရာမူဝါဒတွေကိုချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စင်စရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လား။မြန်မာနိုင်ငံအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်သူဖြစ်တဲ့ဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကျော်စံသာဆွေးနွေးဆုံးသတ်ထားပါရစေ။ဒီလိုမှန်တယ်ခင်ဗျာဒီမှာနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောရပါရင်မယ်ဒါတော့မှ95ရာခိုင်နှုန်းပဲမဲ့ပေးခွင့်ရတာဆိုတော့ဒီရွေးကောက်ပွဲမှာတောင်မှမက်ဆင်းမှန်မှန်ကန်ကန်မရှိဘူးဆိုရင်မက်ဆင်းမှမပါတဲ့လူတွေရဲ့ဒီမိုကရေစီကမဲ့ပေးခွင့်ဆုံးဆုံးနိုင်တဲ့အခြေအနေရှိနေရောဆရာ
မက်ဆင်းကတော့အရေးကြီးရပါတော့ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က20ငါရခိုင်တို့ယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့တရားပါလူမှုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူမှုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့မဲခြင်းအရေးကြီးတယ်မဲပေးတာအရေးကြီးပါတယ
်။ဆိုအနာဘိုင်းတွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းပြည်ကပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားရမယ်ဆိုတော့ပြောတာတွေ့ရပါတယ်။တင်တော်ပထမဆုံးသိကျင်တာမဲဆန္ဒရှင်တွေကတော့သူတို့ရဲ့မဲတရားဟာဘလောက်အရေးကြီးလဲဆိုတာကိုတံပိုးထားကြတတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
ရေဘူးရအားဖြင့်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကို အလေးနဲ့ထားပြီးဂယုတစိုက်ရှိတတ်ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမဲ့လို့ကျွန်တော်ထင်တယ်တခြားနေရာတွေမှာလည်းဘဲလာပေးတဲ့လူအရေးအတွက်ကိုကြည့်လို့ရှိရင်အများသောအားဖြင့်မြန်မာနိုင်ငံတဲ့နိုင်ငံအများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မမကြည့်သူလူထုပါတခြားကဘာပေါ်မှာရှိတဲ့တခြားပြည်သူတွေနဲ့ရှင်းလိုက်လို့ရှိရင်မဲပေးဖို့အသီးစိတ်တက်နိုင်တယ်လို့တော့ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဒီချိန်မှာနည်းနည်းအလန်းကွာဝေးနေတဲ့ချိန်မှာအတူကြီးနည်းနည်းအေးတဲ့သဘောပဲဖြစ်လိုက်ပဲထင်တယ
်ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီမဲပေးလဲပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်မဝင်စားပဲနေလဲပဲတိုင်းပြည်အတွက်ဘာမှမထူးခြားလာဘူးလို့တွေ့ကြဘူးဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကတိတ်တက်ကြွရဲဆိုတာအာဏာရှင်လက်အောက်မှာနေခဲ့ရတာကတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ဓာတ်လူတိုင်းကဖိနိချစ်ပြင်မှုတွေခံစားနေရတော့ဒီစိတ်ဓာတ်နဲ့ပြင်ပြခဲ့တယ်ဆိုတော့အခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပြခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲတည်တည်သာသာကြီးမပြောင်းလဲလာဘူးအခုတခါမဲပြင်းလဲပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခပ်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိရပါ
မဲပြီးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့တွေ့ကြုံရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်3-4လလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးတမန်လူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ
်ဆရာကတော့ပို့ပြီးကြည့်မယ်အုတ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့စင်းစရာမှန်ကန်မှုမစင်းတော့မှမှားယွင်းနေရဆိုရင်အထူးရင်းနဲ့ပတ်သက်ပြီးတော့စင်းစရာတွေဟာလည်းသိအရေးကြီးမဲ့ထင်ပါတယ်အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဆုံးလွှမ်းခြုံပြောဖို့ကမြန်မာနိုင်ငံရဲ့အထူးရေးရန်နေရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တည်ရတဲ့စည်းရင်းအင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလားအ
ဲပထမစည်းရင်းကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အားနည်းနေသေးသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်ဒါကဘာဝလဲကြတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့အစိုးရခကြီးတစ်လျှောက်လုံးမှာအောက်ခြေဒီစည်ရင်းတရားတွေကိုခံရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်။တစ်ခုကတော့သူတို့က ground data ပေါ့နော်မြေပြင်အချက်လက်နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ကဒီလိုခွဲပြီးပြောပါတယ်။ GDP data ဆိုတာကတော့အစိုးရကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကအချက်လက်တွေကိုပြင်ပေးရတာပါ။ဒါကြောင့်မလို့တကယ်တရားဝင်မှတ်တမ်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုံးတဲ့အချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်။မြေပြင်အချက်လက်တွေကိုမှတ်တမ်းမတင်ရပါဘူး။ဒါကလွားကောင်ကြီးပြိဿံကောင်ကြီးမှတ်တမ်းတင်တဲ့ဝင်းမြေဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုပ်ကြရပါတယ်။လုပ်ကြတဲ့အခါမှာလည်းဒီအချက်လက်တွေကိုအားပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလိုတဲ့အချိန်ကျမှအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှန်ကန်အောင်ဖတ်တို့ရမယ်စနစ်အဲ့ဒီအတွေ့အထောက်အကူပြုတဲ့လုပ်ငန်းပေါဝင်ခြင်းဥပမာဆိုပါတော့အခုမဲစင်းမှာရက်ွက်ကြေးရွာပြည်မှုတွေစည်ရည်တွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစည်ရည်မှာသွားစီလာစီဟာဘာရှင်မအစိုးရကထောက်ပံ့ထားတာမရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ budget ကြီးတစ်ခုလုံးကတကယ်ပြည်ပြမှာစည်ရင်းကောက်ရတဲ့ထွေထွေအုပ်ချုပ်ရေးဌာနကတရားတစ်ချက်မှမပါပါဘူးစဉ်းစားတဲ့အခါမှာလည်းစည်ရည်တွေကိုဘယ်လိုကောက်မလဲရွေးကောက်ပွဲမှာဘယ်လိုထိန်းသိမ်းမလဲဘယ်လိုစနစ်နဲ့သွားမလဲဆိုတဲ့စဉ်းစားပုံဖြီကောဒီကောက်ပွဲကောင်ရှင်းလားရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲစလုပ်မယ်ဆိုတော့ဩစတြေးလျအကူအညီပေးမယ်မဲယုံနေပါညာအကုန်လုံးပေါ်လေရွေးကောက်ပွဲအစဉ်ပြေဖို့အတွက်အကူအညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီအချိန်မှာတော့နိုင်ငံတကာကျွမ်းကျင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အကူအညီမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေးအချင်းအချင်းဟို
ကျွန်တော်ရွေးကောက်ပွဲကောင်ရှင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွက်ကြောင့်မလို့တိတ်တော့မသိဘူးဒါပေမဲ့ဒီကရေ95ရွေးကောက်ပွဲမှာတော့ဒီစည်ရင်းသွင်းတဲ့အခါမှာ software တွေထိခီသွင်းတဲ့အတွက်အကူအညီပေးခဲ့တာတွေရှိပါတယ် software ဘိုင်းပေါ့နော်စည်ရင်းကောက်ယူတဲ့ထိတော့နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူး
အဲ့တော့ budget ဘိုင်းရဟောဘူဝါဒဘိုင်းရဟောကျွန်တော်တို့ရဲ့အုတ်ချုပ်လောက်ကိုင်မုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်
အဲ့တော့မဲစင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့ချက်ရစရာတွေနဲ့ဘူဝါဒချမှတ်ဆောင်ရွက်ပုံအဲ့ဒီဘူဝါဒချမှတ်တဲ့အခါမှာဘူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းဘူဝါဒကိုစဉ်းစားတဲ့အခါမှာအချက်လက်အခင်းချင်းတွေကိုချပြီးစဉ်းစားတဲ့အလေးအထအဲ့ဒီလိုချက်လက်အခင်းချင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထတော့ဘျူရိုကရေစီကိုနိုင်ကတော့အဲ့ဒီစနစ်တည်းရှိရလားပေါ့
ဟုတ်ကဲ့
ဒါတွေကကျွန်တော်ကျန်တဲ့ဒီဆောင်ရမယ့်ကိစ္စလေးကိုကျွန်တော်ထင်တယ
်။ဟာကျွန်တော်တခုမေးရုံပဲခင်ဗျ။အဲ့တင်ရိုစီမာဒီဆိုရှယ်လစ်စီဝိုင်းဘာညာလုပ်ခဲ့တာအဲ့ခေတ္တမှာတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝိုင်းဆိုပလန်အီကော်နမီမားကတ်ကဘလောက်လိုတယ်ဘလောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ကက်ပီတယ်လစ်အီကော်နမီလိုဒါဈေးကွက်နဲ့ဝယ်လိုအားနဲ့သူကသူညှိသွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းချင်းချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ပြတာပေါ့လေ။ဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံးဝမလုပ်ခက်လေသလားခင်ဗျ။
အိုမြန်မာနိုင်ငံမှာလောက်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ကြံတနာကိုဖြည့်ရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်။အခုလည်းအဲ့ဒီနေရာမှာရွေးကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်။ဒါပေမဲ့အဲ့ဒီခေါင်းဆောင်တွေဘလို့ကြိုက်တယ်လဲသူ့အထားပါလဲ။သူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဥတီရပါလေ။မဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဦးကားပြီးပြောရလို့ရှိရင်ညဉ့်ညင်ခံရမှာကိုဝန်ထမ်းကြောက်ပါတယ်။
ည
ဉ့်ညင်ဘာဖြစ်နိုင်တယ်လို့မေးတဲ့အခါမှာနေတဲ့သူကလုပ်ငန်းအဆင်မပြေတာစပြီးအပြောင်းရွှေ့တွေရာဒူးရပ်တိုက်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်။အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်။အဲဒါလည်းသဘာဝကျတယ်ကျွန်တော်တို့ပထမဦးဆုံးရွေးကောက်တင်မြှောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိစီနေတဲ့စနစ်နဲ့အသားကြအောင်လက်ရှိဘလူးစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တွေ့တဲ့ကြောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းတော့နားနေမှာဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပါ
ကျွန်တော်ပြပြမြင်နေရတော့တမန်တော်တပိုင်းစစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတမန်တော်ကအရာစီဟောင်းတွေကိုခန့်ထားခဲ့တယ်ဆိုရက်ကိစ္စလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေတယ်လဲဒီလိုတိကျမှန်ကန်တဲ့စီရင်စရာနဲ့စောစောကဆရာပြောသလိုအထက်ကြိုက်လူပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားရတဲ့ကိစ္စနဲ့တော့ပတ်သက်မနေဘူးလားဆရာ
တမတော်ငိမ့်စာအရာရှိကြီးတွေပေါ့နော်တမိုးရှိတယ်တမိုးမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပြပြင်းပြပြင်းကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်တဲ့ပေါ်နိုင်တဲ့အခြေတွေရှိဒါပေမဲ့အထူးတောင်းဝင်ဆိုတာဘလို့အဖြစ်မျိုးလဲကြည်လူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားပွေပေါ်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ဘက်ပညာရေးမှလည်းအင်မတန်အားနည်
းဆိုတော့ဆရာမျိုးလေးမှသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာထွေထွေအုပ်ချုပ်ရေးပြုပြင်တောင်းလိုက်မှုအောက်မှာတော့ဘူဝါဒ unit ဆိုတာရှိတယ်ဘူဝါဒဆိုတာကချက်လက်တွေပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုဘူဝါဒအထောက်အပံ့ပြုအောင်တိတိကျကျစုဆောင်တဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ဖြစ်နိုင်နိုင်မယ်လို့ထင်တယ
်လာမယ့်9နှစ်မှာလား
အခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့ဒိဗေရတာပေါ့
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ဒီနေ့ကလေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှုပ်ရှားမှုတွေနေပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်။screen time တွေများလာပြီးကိုလက်လှုပ်ရှားမှုတွေနေပါလာတဲ့အခါယနေ့ကလေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ယနေ့ပြည်ဝတွေအနေနဲ့မိမိတို့ရဲ့ယနေ့ငယ်လေးတွေကိုကိုလက်လှုပ်ရှားမှုရရှိအောင်ကူဆိုင်လှုပ်ဆောင်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပြည်တာကိုလက်လှုပ်ရှားမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတက်ကြွရေးရောဉာဏ်ရည်တိုးတက်ရေးရောအားလုံးတို့အကျိုးရှိပါ
စမတ်ဖုန်းတွေပါဝင် screen bar ရဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ကြမှာသဘောထားအမျိုးမျိုးကွဲလွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနဲ့နှစ်မှာစမတ်ဖုန်းစပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ်စမတ်ဖုန်းပါဝင် screen bar ရဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်2နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်2နှစ်ပြည့်ပြီတဲ့ဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ကလေးအသက်2နှစ်အောက်မှာscreen time တွေအားလုံးကိုကျွန်တော်တို့ကန့်သက်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen bar တဲ့เนาะပစ္စည်းတွေကသူတို့ပေးမတုံတင်ပါဘူးနှစ်နှစ်အထက်မှာတော့တိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ
်စော်ကစားတာဟာရင်းနှီးငယ်လေးတွေရဲ့ကိုယ်ကာယကျန်းမာရေးနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကသုံးသပ်ကြတာပါရင်နှီးငယ်လေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးတည်းအတွက်မကုံဆုံးစေပဲစော်ကစားဖို့အတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ်
တန်စီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်တွေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်တွေမှာသတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပေးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကကျောင်းနေစာတွေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စီဖို့အတွက်ညာကောင်းစီတဲ့အစားတောက်နဲ့ဆေးဝါးတွေကိုတိုက်ကျွေးကြတာဟာလည်းအလေးချင်းတစ်ခုလို့ဖြစ်နေတာပါ။ညာကောင်းစီတဲ့အစားတောက်နဲ့ဆေးဝါးတွေကိုတိုက်ကျွေးတဲ့ဟာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ။
ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးတေးကြတာတခုကတော့ညာရီထက်တဲ့ဆေးတော့မရှိဘူးဗျ။ဒါတော့တေးကြတယ်နော်။ညာကောင်းစီမရှိဘူး။အစာအာဟာရမှာလည်းဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့။ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်ဆီဓာတ်နောက်အသီးအနှံတွေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရပိုင်းကနေပြီးတော့ကလေးတယောက်ရဲ့ညာရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ညာရီကိုအထောက်အကူပြုနေတဲ့ဒီနေ့ပြောရင်ညာရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဆရာအဟာရရွေးချယ်ကြွေးမြေးလိုက်လို့ရင်သွေးရည်ညာရည်ထက်သွားတဲ့ဆရာကိစ္စကိုယုံကြည်မှရှိပါဘူးန
ော်။ပမာပြီမှာကလေးဥနှုတ်အောင်ကျော်ယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးဥနှုတ်အောင်ကျော်ယောဂါတွေအတွက်အများကြီးကောင်းပါတယ်။နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ကြွတဲ့သူတွေနဲ့အစိုးရအချိန်ကနေမှမမွေးဘဲနဲ့အိမ်နေမှာပဲမတက်ကြွနားမလဲတဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးဥနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါတယ်နံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့ဥနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနှံသင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့เนาะဆိုတော့အဲ့အသက်2နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးတင်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပြောင်းတဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကူဆိုင်ပေးမယ်ဆိုရင်ဒီ3ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ်
ကျမတန်ဆန်းပြီးညာရီထက်မြက်တဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုလက်လှုပ်ရှားမှုရရှိအောင်လှူဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဖီယိုအင်မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ Byte Dance ဆိုတဲ့မိခင်ကုမ္ပဏီပိုင်းရဲ့ TikTok လွှမ်းမှုကွန်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းဆွေးနွေးနေပါတယ်။ Microsoft မှမဟုတ်ဘဲဘယ် American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အယောင်းဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်တော်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ်။ ByteDance မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဇိုင်းမမတ်ပြောနေတာပါ TikTok ကတော့သူတို့ဌာနချုပ်ကို American မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုစိတ်ချရအောင်လို့အသေးအချာလုပ်ထားပါတယ်လို့ပြောပါတယ်အခုအချိန်အထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်ဒါပေမဲ့TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအပြင်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။ American မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကို Britain နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကို Britain လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok App ကိုကမ္ဘာတစ်ဝှမ်း download လုပ်ကြတဲ့အချိန်ရေကသန်း 2000 ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာဖတီးဖြတ်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်သက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိတုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ့်လက်ကင်ဖုန်းထဲမှာတွင်ထားတဲ့ TikTok app ထဲမှာကို video ရိုက်နိုင်ဖတီးဖြတ်နိုင် video တွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ကြက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါရင်မကကမ္ဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသချင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကဆလို့ Kardashian ညီအမတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘယ်သူမှမသိကြတဲ့အညာတရတွေအစုံ TikTok ကိုသုံးနေကြတာပါမြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok သုံးကြသူတော်တော်များများရှိပါတယ်သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်ဒီတော့တကယ်ပဲကိုပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ
ဒါဆိုဆိုရင် TikTok ကိုသုံးတဲ့အခါမှာဆိုရင်ဟိုတက်ပုံရိုက်တဲ့ပညာတို့ Video Editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရလာတယ်ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့လိုမျိုးဟို Video Sharing နဲ့မသင်တော့ဘဲနဲ့ဒီ Tutorial လေးတစ်ခုကိုပေါ့နော်သူတို့15စက္ကန့်second 30 minute တမနစ်ကြာမှသူတို့ကဟိုပြတယ်အဲ့ကြားထဲမှာသူတို့ဗီဒီယိုတိဟို iPhone နဲ့ဘယ်လိုရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘယ်လိုရိုက်လဲဆိုတော့သူကအချိန်တိုတိခဏလေးသင်ပြသွားတယ်အဲ့ဒါအပြင်ဟို dance ပေါ့နော်အကအရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15 second second 30အဲ့အတွင်းမှာသူတို့ကဟိုဘယ်လိုကားရမလဲဆိုတော့သင်ပြသွားတဲ့အတွက်ကြောင့်မို့လူတွေကလွယ်လွယ်ကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တစ်ချက်ထဲမှာပဲဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူတွေရောလိုက်လုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်တီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာရဲ့လို့သတင်းထင်ပါတယ်
ခုနကတော့ဟိုတစဉ်ပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုစာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့ဆိုတော့ YouTube ကလည်းအခုလိုမျိုးပဲဗီဒီယိုတွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15စက္ကန့်ထက်ကိုရှည်တဲ့ဗီဒီယိုတွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ဗီဒီယိုတစ်ခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် Like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15စက္ကန့်စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးတုံ့ပြစ်တာဆိုပြီးတော်တော်များများပြောတယ်ပေါ့လေဆိုတော့အဲ့တော့သတင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားရှက
်သတင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟိုသူက10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီTikTok ကပေါ့နော်အယုံအများကြီးအကြိုက်ရှူဆိုင်ဆံမလို့ပဲနဲ့ဒီ second ဘိုင်းအတွင်းကို content ကိုဖန်တီးရတဲ့သူတွေကကြစ်ကြစ်လင်းလင်းနဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအယုံဆိုင်ဆံလည်းမလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့နော်ပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့နော်ဒီ TikTok မှာလည်းဒီ YouTube global business ပေါ့နော်အဲ influencer တွေကိုဒီအခကြီးငွေပေးရပေါ့နော်အစီအစဉ်ရှိတဲ့စီးပွားရေးရည်ရွယ်အချိန်အရာပေါ့နော်အကောင်လုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လေလူတွေအာယုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်ချင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးချသတ်တာပြီးတော့လူသိများတဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့သတင်းထင်ပါတယ်
နော်ဒဇင်အနေနဲ့ပေါ့နော်ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်တော့ဘယ်လိုမျိုးဖြည့်ချင်ပါလဲရှင
်ဟုတ်ကဲ့ဒဇင်ကဒီ TikTok ကိုစစချင်းကပေါ့နော်တချင်တစ်ပုတ်လာတာကိုပါဇက်လေးလိုက်လုံယုံလောက်ပဲအသုံးပြုတဲ့ application တစ်ခုလို့ဒဇင်ကထင်ခဲ့တယ်ပေါ့နော်ဒါပေမဲ့ TikTok ကအဲ့ဒါချက်ကိုပို့တယ်အဓိကအပြင်ဒဇင်တို့သင်ယူခြင်းနဲ့အကြောင်းအရာကို second ဘိုင်းအတွင်းမှာအလင်းအမြန်နဲ့ငွေကုန်ကြီးကြာတတာစွာနဲ့အဲတင်ယူနိုင်တဲ့အတွက်ကြောင့်မို့သစင်ကဒီ TikTok ကိုအသုံးပြုရခြင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုသုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရဲ့တစ်ခုကိုသင်ကြားဖို့အတွက်ပေါ့နော်အဲအကောင်းဆုံး platform တစ်ခုလို့ထင်တဲ့အတွက်ကြောင့်မို့သစင်သုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားချက
်ဆိုတော့ဒီစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာဒီစင်ဟိုဝေမျှလို့တဲ့အသတင်းအချက်လက်တွေဒါပေါ့နော်ဒီစင်ထည့်ထားတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပောက်ကြားသွားခဲ့သည့်ရှိတော့ဒီစင်အတွက် sensitive မဖြစ်ဘူးလို့ဒီစင်ကထင်ပါတယ
်နော်ဒီစင်ရဲ့ vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်ဒီစင်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘလို့ပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျွန်မစုမြတ်ပါပါ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID အနေနဲ့ဆာဟာရာသဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေမှာကြုံတွေ့နေရတဲ့ကိုဗစ်ကရောဂါတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်အမေရိကန်ဒေါ်လာပန်း350ကျော်ကူညီပံ့ပိုးပေးဖို့ဇွန်လစောပိုင်းမှာအခိုင်အမာဆုံးဖြတ်ခဲ့ပါတယ်။အခုလိုရမငွေထောက်ပံ့ပေးခြင်းဖြင့်အမေရိကန်နိုင်ငံရဲ့လူအသက်တွေကယ်တင်ရေးလုပ်ငန်းနဲ့မိဖက်နိုင်ငံတွေရဲ့ကိုဗစ် -19 တုံ့ပြန်မှုလုပ်ငန်းတွေအတွက်ဆက်လက်အထောက်အကူဖြည့်ဆည်းမှာတည်ကြတယ်လို့ဒီ USAID အဖွဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးခရစ်မယ်လိုနီကဆိုပါတယ်။ဒါပေမဲ့ဒီအာဖရိကမှာစိတ်ပူစရာတွေလည်းအများအပြားပိုရှိနေပါသေးတယ်။ယာယီလက်ထောက်အချုပ်ရေးမှူးမလုံနီကပဲတခြားကိစ္စတွေထက်သူ့ကိုညာတိုင်းအိမ်မရအောင်ဖိစီးနေတာကတော့ဒီကိုဗစ်နဲ့ဆက်နွယ်ပြီးအာဖရိကမှာဒုတိယနဲ့တတိယထပ်ဆင့်တက်ရောက်မှုတွေဖြစ်လာမယ်အရေးပါပဲလို့အခုလိုဆက်ပြောပါတယ
်။ What I mean by that are the economic issues, right? So we're spending
ကျွန်တော်အခုလိုပြောရတာကစီးပွားရေးပြဿနာတွေဖြစ်လာမယ်လေ။ဟုတ်တယ်မလား။ဒါကြောင့်ကျွန်တော်တို့အနေနဲ့အခုအချိန်တွေအများကြီးသုံးပြီးစားနပ်ရိက္ခာဖူလုံမှုလိုကိစ္စမျိုးစဉ်းစားနေရတယ်ဗျ။သိတယ်မလား USAID အဖွဲ့အနေနဲ့အခုလိုကျေးလက်ကဏ္ဍမျိုးမှာအစဉ်လာရလုပ်ပေးလာခဲ့တယ်လေ။ဒါပေမဲ့ဒီကိစ္စကမြို့ပြပြဿနာပူပူဖြစ်လာနေပါတယ်။ဒါကြောင့်အခုကိုဗစ်ကာလလူပေါင်းများစွာလော့ဒ်ဒေါင်းချသွားလာပိတ်ဆို့ခံထားတဲ့အချိန်မှာကျေးလက်ဈေးကွက်ကနေဒီမြို့ပြဈေးကွက်ကိုပို့တဲ့ထုတ်လုပ်ဖြန့်ချိမှုကွင်းဆက်တွေတည်ကြစေဖို့နဲ့ လူတွေလက်ထက်ငွေထက်ပေးတာမျိုးအလုပ်ဖြစ်ဖို့ဘယ်လိုလုပ်ပြရမလဲဆိုတာအကြီးအကျယ်ကိုစဉ်းစားနေရပါတယ်ဒီပြဿနာကကျွန်တော်တို့အတွက်တကယ်ကိုအဓိကကျတဲ့ကိစ္စရဲ့ဖြစ်လာနေတယ်လို့ပြောသွားတာပါဒါပေမဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမယ်လိုနီကဆက်ပြီးအာဖရိကတလွာလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကတစ်ခုကတော့တိုင်းပြည်အပေါ်အကျိုးဖြစ်စေတာအကျိုးရုပ်စေတာတွေအပေါ်အလေးနဲ့ထားတာအားနည်းတဲ့နိုင်ငံတွေရဲ့အကျိုးဆက်တွေဖြစ်ပြီးအခုကိုဗစ်ရောဂါကိုအသုံးချကာအာဖရိကတိုက်တလွာမှာအာဏာရှင်စနစ်ချဲ့ထွင်ဖို့လုပ်နေတာတွေလည်းရှိလာနေတယ်လို့ဆိုပါတယ်
So for example, there's been over 20,000 Zimbabweans who have.
ပြည်တော်ဥမာဆိုရင်ဇင်ဘာဘွေနိုင်ငံသား2000ကျော်ကိုဗစ်လော့ဒ်ဒေါင်းချတဲ့စီကံတွေမလိုက်နိုင်ဘူးဆိုပြီးဖမ်းဆီးထားပါတယ်။အဲ့ဒီမှာလူခွင့်ချိုးပါမှုဆဆွဲချက်တွေအများများကိုဖြစ်နေပါတယ်။ဒါကြောင့်အခုလိုစိန်ခေါ်မှုမျိုးကြုံလာချိန်မှာ Civil Society အရက်ဘက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဘလူကဏ္ဍကနေထိအောင်ကူညီပေးတဲ့နယ်ဆိုတာကိုအသေးအချာစဉ်းစားဖို့လိုလာပါတယ်လို့ပြောသွားတာပါ။ဒီရာယီလက်ထောက်အချုပ်ရေးမှုမလုံနေကပဲတစ်ချိန်တည်းမှာတရေမားဖြန့်ချီပြန့်နှံ့မှုကလည်းဒုနယ်ဒေးကိုရှိနေတယ်လို့ဆိုပါတယ်သူကပဲ
So we actually just spent a grant in several countries in the Sahel
တကယ်တော့ဒီဆာဟာရာတဲကနာရာတောင်ပိုင်းအာဖရိကနိုင်ငံအတော်များများနဲ့အနောက်အာဖရိကကတခြားဒေသတွေမှာရေဒီယိုဌာနတွေနဲ့အရက်ဘတ်လူဖွဲ့စည်းတွေနဲ့တွဲပြီးဒီတရေမားတွေတိုက်ဖြတ်ဖို့တခုတည်းအတွက်ငွေကြေးထောက်ပံ့ပေးထားပါတယ်ဒီကတ်ဆိုးကြီးကိုဘလို့ရင်ဆိုင်သွားမယ်ဆိုတာသတင်းမှန်တွေထွက်နိုင်မှုအသေးချောင်းလုတ်ပေးရတာပါလို့သူကပြောသွားတာပါ။ဒါအပြင်ယာယီလက်ထောက်အုပ်ချုပ်ရေးမှူးမယ်လိုနီကဆက်ပြီးဒီလုပ်ငန်းမှာသူ့အနေနဲ့ယုံကြည်မှုတော့အပြည့်အဝရှိထားတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမိဘအာဖရိကနိုင်ငံတွေနဲ့ရှိလာတဲ့ဆက်ဆံရေးနဲ့ပုံအတွေ့အကြုံတွေကြောင့်ဒီနေ့လက်တလောကိုဗစ် -19 ကပ်ဆိုက်မှုကိုရောရေရှည်ပူကျေပြန့်တဲ့ဖွံ့ဖြိုးရေးကိစ္စတွေအတွက်ပါရင်ဆိုင်ကြော်လွားသွားနိုင်မှာပါလို့ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရတဲ့အတွက်ငှက်ဖျား TB အဆုတ်နာနဲ့ HIV AIDS ရောဂါနဲ့တေဆုံးသူအရေအတွက်တဟုန်တို့မြင့်တက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆေးပညာရှင်တွေကသတိပေးပါတယ်COVID-19 ကြောင့်အသွာလာပိတ်ထားတာနဲ့ဒီရောဂါကူးစက်ခံရမှာကိုကြောက်ပြီးဆေးရုံတွေမသွားရတာကြောင့် TV ပိုးရှိမရှိစမ်းသပ်ဆစ်ဆစ်သူအရေးအတွက်ညော့လာတဲ့အပြင်ဆေးလာထုတ်တဲ့လူနာအရေးအတွက်လည်းညော့လာတာတွေ့ရတယ်လို့တောင်အာဖရိကကူးစက်ရောဂါပညာရှင်ကပြောပါတယ်တရုတ်ရဲ့စီးပွားရေးအင်အားဟာစေးကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနည်းလမ်းမျိုးတွေနဲ့ချိန်ချောက်မှုပိုပြီးကြီးမားနေတယ်လို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပေါ်တဖူးနေမှာချိတ်ပြည်သူသမရနိုင်ငံအထက်လွှတ်တော်မှာမင်ကွန်းပြောကြရမှာထည့်သွင်းပြောဆိုပါတယ်မြန်မာနိုင်ငံတွင်းကကရင်တိုင်းဒေသတွေထူထောင်ထားတဲ့တန်လွင်ငင်းချင်းဥယျံပါဝင် Equator စုစုခုရထားသူတွေအတွက်စုပေးပွဲအခမ်းအနားကို September 29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ကကြေညာပါတယ် Nature of Life Council နဲ့ဒီနှစ်အတွက် Equator စုကိုတကမ္ဘာလုံးမှာမြန်မာအပါအဝင်နိုင်ငံဆင်နိုင်ငံကဌာနေတိုင်းနဲ့ဒေသကအုပ်စု10ခုရခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားကိုပိတ်အပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကနေဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်ဗိုလ်တော်ဖူးနေကစပြီးအခွန်ပြန်လည်စီကျက်လိုက်ပြီးဖြစ်ပါတယ်။ကျေးဇူးပြုနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထောက်လင့်ချက်တွေကိုယာယီပုံစံပြောင်းလဲထောက်လင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America,
Washington.